Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ16ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့တူကြညာပေးသွားမှာပါပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကအထူးကံဘုံခွဲတိုက်ခိုက်မှုအတွင်းအစိုးရအဖွဲ့ဝင်ဝင်ကြီးတူသေဆုံးသွားတာနောက်ဒီလူ90ကျော်လိုက်ပါသွားတဲ့အင်ဒိုနီးရှားပိုင်လေယာဉ်တစ်စီးပျောက်ဆုံးသွားတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နာမည်ဖိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလော်တွေကတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်15ဖွဲ့ကိုဖိတ်စာရေးပေးပို့ခဲ့တဲ့သတင်းဒါအပြင် KNU အနေနဲ့အပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ KNU တာဝန်ရှိသူကပြောပါတယ်
ကျမတို့ကလက်မယူထုံးမယ်။နောက်ပြီးတော့လက်မယူထုံးနိုင်တဲ့ဖွဲ့တွေကိုလည်းအရှင်းရှင်းပါလာမယ်။ကိုယ်တည်းလည်းဝန်ဝဆောင်ရမယ်ဆိုတဲ့သဘောထားနဲ့ဆို
အပြည့်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အာနာယကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းကခေါင်းဆောင်အပြောင်းလဲတွေကြောင့်ပြည်ထောင်စုနေစဉ်သတင်းစာနဲ့ဂျာနယ်ကိုမိပြောင်းပြီးပြန်လည်ထုတ်ဝေဖို့ရှိတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင်
။ပါကစ္စတန်နိုင်ငံကလူရည်ပါကစ္စတန်နိုင်ငံကလူဦးရေထူထပ်တဲ့ပန်ချက်ပြည်နယ်ပြည်ထောင်ဝင်ကြီးအားအထေကံဘုံခွဲတိုက်ခိုက်မှုကြောင့်တေဆုံးသွားပါတယ်။ဒီကနေ့တေဆုံးသူ12ဦးထဲမှာဝင်ကြီးရှူဂျာခန်ဇာရာလည်းပါဝင်တယ်လို့ပန်ချက်ပြည်နယ်အစိုးရကျန်းမာရေးကြံပေးအရာရှိဆာအစ်အယ်လာဟီကပြည်နယ်ရုံးမြင့်သံကြားဌာနကိုပြောကြားခဲ့ပါတယ်။ဘုံခွဲတိုက်ခိုက်မှုကြောင့်လူ12ဦးတေဆုံးသွားပြီးနောက်ထပ်တေဆုံးသူအရေးအတွက်လည်းတိုးလာနိုင်တယ်လို့ကယ်ဆယ်ရေးလူသားတွေကပြောပါတယ်။အင်အားပြင်းထန်တဲ့ဘုံခွက်တိုက်ခိုက်မှုကြောင့်ပြိုကျသွားတဲ့အဆောက်အဦမှာဒါဇင်နဲ့ချီတဲ့လူတွေရဲရဲရှိတွေပိတ်မိနေပါရယ်ပြည်နယ်အနောက်မြောက်အက်တော့ခရိုင်ကဝင်ကြီးအိမ်အတွင်းကိုအသေးခံဘုံခွက်သမားဟာဝင်ရောက်ပြီးဘုံခွက်ခဲ့တဲ့အချိန်မှာနေအိမ်တွင်လူ30လောက်ရှိနေပါရယ်အဲ့ဒီဘုံခွက်သမားနေအိမ်တွင်ကိုဝင်ရောက်စင်မှာလုံခြုံရေးအဆောက်အဦကတားဆီးဖို့ကြိုးစားခဲ့ပေမဲ့ဘုံပေါက်ကွဲခဲ့တာဖြစ်ပါရယ်ဆော်နီစစ်သေးကြအုပ်စုလက်ရှ်ကာအီဂျန်ဗီဟာLEV ဟာတည်ဆုံးခဲ့တဲ့ဝင်ကြီးရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးချင်းကြောက်မှုတွေပြုလုပ်ခဲ့ကြောင်းအာနာပိုင်တွေကပြောပါရယ်ဒီအဖွဲ့ဟာပါကစ္စတန်နိုင်ငံရှိတဲ့မွတ်စလင်လူနည်းစုဝင်တွေကိုတိုက်ခိုက်တဲ့အဖွဲ့လည်းဖြစ်ပါရယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဒီနှစ်အစောပိုင်းကအစ္စလာမ်စစ်သွေးကြွတွေလက်ထဲကျသွားတဲ့အတွက်ရာမဒီမြို့ကနေဆုတ်ခွာပေးခဲ့ရတဲ့စစ်ဦးစီးမှုတွေကိုစစ်ခုံရုံးမှစစ်ဆေးနေတဲ့အမှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ထောက်ခံချက်ပေးဖို့အတွက်ဝင်ကြီးချုပ်ဟိုင်ဒယ်အယ်အဘာဒီကဒီကနေ့တနင်္ဂနွေနေ့မှာသဘောတူလိုက်ပါလေ။အီရန်နိုင်ငံအနောက်ပိုင်းအင်ဘာခိုင်ကမြို့တော်ရာမဒီကိုသိမ်းပိုက်နှိမ့်လိုက်တာဟာအစ္စလာမ်ဖြစ်သွေးကြွတွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပြီးအဓိကမြို့တော်ဘက်ဒက်နဲ့125မိုင်မဲဝေးတော်တဲ့မြို့ကြီးတစ်ခုကိုစစ်သွေးကြွတွေထိန်းချုပ်နိုင်တာကြောင့်အီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့စွမ်းရည်ကမေးခွန်းထုတ်เสียဖြစ်လာပါလေ။စနေနေ့ကတော့ဘက်ဒက်မြို့တလွှားဘုံပေါက်ကွဲမှုတွေကြောင့်ဒဏ်ရာရသူ80ကျော်ရှိပြီးတေဆုံးသူ22ယောက်ရှိပါလေ။အစ္စလာမ်စစ်သွေးကြွအဖွဲ့ကရှီယက်မွတ်စလင်အုပ်စုတွေကိုမကြာခဏတိုက်ခိုက်လေရှိပေမဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတဲ့လူတော်တယောက်မှမရှိသေးပါဘူးရှင
်။စီးရီးယားနိုင်ငံကထွက်ပြေးလာတဲ့ယာနဲ့ချီတဲ့ဒုက္ခသည်တွေဟာဒီနေ့တနင်္ဂနွေနေ့ကစပြီးဂရိနိုင်ငံ Kos ကျွန်းကနေခီးသည်တွေတင်မောကြီးတွေနဲ့သူတို့နေထိုင်ရမယ့်နိုင်ငံတွေကိုထွက်ခွာနေကြပါပြီ။ဒါပေမဲ့အဲ့ဒီလုပ်ငန်းရှင်ကစီးရီးယားဒုက္ခသည်တွေကိုဦးစားပေးနေတဲ့အတွက်တခြားနိုင်ငံသားဒုက္ခသည်တချို့ကိုသူတို့ကအပေခံထားရတယ်လို့ယူဆထားပါတယ်။မနေ့ကလေပြားနိုင်ငံကနေဥရောပကိုပြောင်းရွှေ့အခြေချဖို့မြေရဲပင်လယ်ကိုဖျက်ဖို့ကြိုးစားတဲ့ဒုက္ခသည်တွေထဲမှာလူ40လောက်တည်ဆုံးခဲ့ပြီး300လောက်ကိုအီတလီရေတပ်ကကယ်ဆယ်ခဲ့ရပါတယ်။ဒုက္ခသည်တွေကလူများကြီးတင်လာတဲ့သင်္ဘောပေါ်မှာပိတ်လောင်းပြီးအသက်ရှူကျတဲ့ဒဏ်ခံစားခဲ့ရတယ်လို့အီတလီသင်္ဘောမာလိမ်မှုကရုံးမြင့်တန်ကြားသတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။စစ်ပွဲတွေနဲ့ဆင်းရဲမွတ်တေမှုဒဏ်ခံကြရတဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကဒေသကထောင်တောင်းချီတဲ့ဒုက္ခသည်တွေဟာဥရောပဘက်ကိုထွက်ပြေးကြပြီးဂရိနိုင်ငံ Kos ကျောင်းမှာလဲတူရကီကတဆင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေတနည်းတခြားပိုများပြားလာပါတယ် Kos ကျောင်းပေါ်ကိုဝင်ရောက်လာသူဒုက္ခသည်လူအုပ်ကြီးတွေအတွက်လူဝင်မှုကြီးကြပ်တဲ့လုပ်ငန်းတွေဖျို့ဖျက်မဖြစ်ဖို့အချိန်ယူပြီးစဉ်းစားစီစဉ်ဆောင်ရွက်ပေးနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার လုပ်ငန်းစဉ်ကိုကန့်သတ်ဖို့နိုင်ငံတကာသဘောတူထားတဲ့ညှိနှိုင်းဆောင်ရွက်မှုကိုမဲပေးဖို့အတွက် American Congress လွှတ်တော်အတွက်နောက်ဆုံးရရောက်ဖို့တလားလောက်ပဲကြာမှာတော့လေဒီချိန်မှာသမရရဲ့အဲ့ဒီဆောင်ရွက်ချက်အပေါ် Republican Party ဝင်တွေရဲ့ထောက်ခံမှုဆုံးရှုံးနိုင်တဲ့အခြေအနေကိုရောက်နေပါလေအင်မြူရောကအဓိကထားပြီးစည်းရုံးနေတဲ့ Republican အမတ် Jeff Flake က စနေနေ့ကပြောဆိုရမှာနျူကလ িয়ার ညှိနှိုင်းလုပ်ငန်းစဉ်ကိုထောက်ခံပေးမယ်အခုသဘောတူညီကိစ္စကိုကန့်ကွက်မယ်လို့ပြောဆိုခဲ့ပါတယ်သမ္မတဥပမာကတော့တကယ်လို့အောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်တွေကအီရန်နဲ့အင်အားကြီး6နိုင်ငံကြားညှိနှိုင်းဆွေးနွေးမှုကိုကန့်ကွက်မယ်ပြီးရင်သူ့အနေနဲ့အချက်လွှတ်ဗီဒီယိုမိတ်သုံးမယ်လို့လည်းကတိပေးပြောဆိုထားတာဖြစ်ပါတယ်
UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်တရုတ်စိတ်ကမ်းမြို့ Tianjin မှာကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ခဲ့တဲ့ကုန်းတူလာယုံထဲမှာအစိတ်အသင့်ဓာတ်ရုတန်ခွေ Sodium Cyanide တွေတူလောင်ထားတယ်လို့တရုတ်နိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ် Sodium Cyanide တန်ချိန်တရာကျော်ကိုပေါက်ကွဲမှုဖြစ်တဲ့နေမြေတွင်းကနှစ်နေရာမှာတူလောင်ထားတာဖြစ်တယ်လို့ Beijing စစ်ဒေသပြည်သူ့လွတ်မြောက်ရေးတပ်မတော်အကြီးအကဲရှီလူစီကဒီကနေ့မှာပြောဆိုလိုက်တာပါပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်112ဦးအထိတိုးလာတယ်လို့အာဏာပိုင်တွေကဒီကနေ့မှာပြောဆိုပြီးအဲ့ဒီထဲမှာမိသက်သမား22ဦးပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်အခုခါမှာပျောက်ဆုံးသူအရေအတွက်100လောက်ရှိနေပြီးအဲ့ဒီထဲမှာမိသက်သမား85ဦးပါဝင်ပါတယ်မိလောင်မှုနဲ့ပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာကနေချက်ချင်းမဖြစ်မနေပြောင်းရွှေ့ကြဖို့တော့တရုတ်အာဏာပိုင်တွေကညွှန်ကြားထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအရှေ့ဘက်ပပူဝါဒေသထဲမှာခီးတဲ့လေရင်တစ်စင်းဟာလေကြောင်းပြန်တမ်းမှုထိန်းချုပ်ရေးစင်တာနဲ့အဆက်အသွယ်ပြတ်ပြီးပျောက်ဆုံးနေပါလေ။ပပူဝါဒေသမြို့တော်ဂျာယာပူယာကနေစင်တာနီလေစိတ်ကနေပြန်တက်သွားပြီးတော့နိုင်ရွက်အကြားမှာထရီဂါနာလေကြောင်းလိုင်းကလေရင်ဒီကနေ့ပျောက်ဆုံးသွားတာဖြစ်ပါလေ။ဒီလေရင်ဟာပပူဝါဒေသထဲကအော့ပစစ်ဘီလ်မြို့ကိုပြန်တမ်းခဲ့တာဖြစ်ပါလေ။လေရင်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့စုစုပေါင်း54ဦးဖြစ်ပြီးတော့လူကြီး44ယောက်နဲ့ကလေး5ယောက်လေရင်မှုရန်က5ယောက်ပါဝင်ပါတယ်။လေရင်နဲ့အဆက်အသွယ်မပြတ်ခင်အရေးပေါ်အကြောင်းကြားခဲ့တာမျိုးမရှိဘူးလို့ CNN သတင်းမှာဖော်ပြပါတယ်။ညအမှောင်ကြောင့်လေရင်ရှာဖွေမှုကိုခဏရပ်ဆဲခဲ့ရပြီးတော့တနင်္လာနေ့မှာရှာဖွေရေးလုပ်ငန်းတွေကိုပြန်ဆမှာဖြစ်ပါတယ်။တည်ယူပို့ဆောင်ရေးဝန်ကြီးဌာနပြောခွင့်ရသူကပြင်သစ်သတင်းဌာနကိုဒီကနေ့ပြောကြားရမှာဘာကြောင့်လေရင်ပြတ်ကြတယ်ဆိုတာတေချာမသိရသေးတဲ့အကြောင်းတောင်ထူရက်တဲ့နေရာမှာရာသီဥတုဆိုးဝါးနေပြီးတိမ်နေတဲ့ညမောင်ကြားရှာဖွေလုပ်ဖို့မဖြစ်နိုင်သေးဘူးလို့ပြောဆိုပါတယ်ထရီဂါနာလေကြောင်းလိုင်းဟာအင်ဒိုနီးရှားပိုင်းဖြစ်ပါတယ
်ထိုင်းအရှေ့မင်းသားဟာဒီကနေ့မှာထောင်ထဲချီတဲ့စပိန်စီးသူတွေကိုဦးဆောင်ပြီးဘန်ကောက်မြို့တော်ကလမ်းတွေပေါ်မှာစပိန်စီးခဲ့ပါတယ်သူ့ရဲ့မဲတော်ဖြစ်တဲ့တီရီခေအသက်83နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လူမြင်ကွင်းမှာရှာရှာပါပါအခုလိုထွက်ပေါ်လာတာပါအသက်63နှစ်အရွယ်အင်ရှေမင်းသားမဟာဗီဂျရာလောင်ကွန်ဟာမြို့တော်ရဲ့သမိုင်းဝင်နေရာမှာမိခင်အတွက်စပိန်စီးခြင်းလို့အမည်ပေးထားတဲ့ဒီစပိန်စီးအထိမ်းအမှတ်ပွဲကိုဦးဆောင်ခဲ့ပါတယ်။သူနဲ့အတူဝန်ကြီးချုပ်ပရာယတ်ချန်ဝန်ချာနဲ့တခြားအာဏာသိမ်းအစိုးရအဖွဲ့ဝင်တွေလည်းပါဝင်ပါတယ်။လူမြင်ကွင်းကိုတိတ်ထွက်လို့မရှိတဲ့အင်ရှေမင်းသားဟာသူ့အပေါ်လူမှုအမြင်ကောင်းလာစေဖို့ကြိုးစားတဲ့အနေနဲ့အခုလိုစပိန်စီးခဲ့တာလို့ဝေဖန်သူတွေကဆိုပါတယ်။ထိုင်းနိုင်ငံရဲ့အနာဂတ်အရေးထိုင်းဘရင်အရေးအရာဆက်ခံမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကြီးကြီးမားမားရှိနေချိန်မှာအခုလိုမွေးနေ့အထိမ်းအမှတ်အခမ်းအနားကျင်းပတာလည်းဖြစ်ပါတယ်။အသက်89နှစ်အရွယ်ဘရင်ဘူမီဘောအဒူလာဒက်စ်နဲ့သူ့မိဖုရားဟာကျန်းမာရေးယိုယွင်းလာနေပြီးလူလူနဲ့ထိတွေ့နိုင်ခြင်းမရှိတာနှစ်နဲ့ချီကြာမြင့်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်အတွင်းကတော့သွေးမြေမကြပဲရွေးကောက်ခံအစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာသမိုင်းဝင်နိုင်ငံသားအခွင့်အရေးတက်ကြွလှုပ်ရှားသူဂျူလီယန်ဘွန်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ယောဂအတိအကျမဖော်ပြပေမဲ့ခဏတာနေမကောင်းဖြစ်ပြီးတဲ့နောက်ဖလော်ရီဒါပြည်နယ်ဖော့တ်ဝေါ်တန်ပင်လယ်ကမ်းခြေမှာစနေနေ့ညကကွယ်လွန်ခဲ့ပါတယ်။သူသေဆုံးသွားတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တရားမျှတမှုအတွက်အဓိကကြတဲ့ဆရာအထက်တန်းဆုံးခွန်အားအကောင်းဆုံးအတန်တတန်ဆုံးရှုံးလိုက်ရပြီလို့တောင်ပိုင်းစီးရဲနွမ်းပါသူရဲ့ဥပဒေဌာနပူးတွဲတည်ထောင်သူမော်ရစ်ဒီးစ်ကမှတ်ချက်ပေးပါတယ်။ဘွန်ဟာအဲ့ဒီအဖွဲ့ရဲ့ပထမဆုံးသမ္မတဖြစ်ခဲ့ပြီး1990ခုနှစ်မှာဖွဲ့ခဲ့တဲ့ထင်ရှားတဲ့အကြမ်းမဖက်ကျောင်းသားလှုပ်ရှားညှိနှိုင်းမှုကော်မတီကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျူလီယန်ဘွန်ဟာ1960ခုနှစ်ပိုင်းနိုင်ငံသားခွင့်ရတောင်းဆိုလှုပ်ရှားမှုကာလအတွင်းအမေရိကန်နိုင်ငံတောင်ပိုင်းရဲ့အသားရောင်ခွဲခြားမှုစန့်ကျင်လှုပ်ရှားမှုတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ
်။အမေရိကန်နိုင်ငံတွင်းအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေပေါ်လျော့ဝဲစုံစမ်းထောက်လှမ်းတဲ့နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ရဲ့အစီအစဉ်ကိုတက်တန်းအရှိဆုံးနဲ့အကြီးဆုံးအမေရိကန်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကအရေးပါတဲ့အကူအညီပေးခဲ့တယ်လို့ The New York Times သတင်းစာကဖော်ပြလိုက်ပါတယ်။ပ ပြည်ပမှာတင်းရှောင်နေတဲ့ NSA ရဲ့ contract ဝန်ထမ်းဟောင်း address Snowden ကဖွင့်ချခဲ့ပြီးစနေနေ့ကထွက်လာတဲ့ NSA စာရွက်စာတမ်းတွေကိုကူကပြီးသတင်းစာကရေးတာပါ။စာရွက်စာတမ်းတွေမှာ AT&T ကိုနာမည်နဲ့အတိအကျပြောမထားပေမဲ့အသုံးပြုထားတဲ့လျှို့ဝှက်နာမည်တွေက AT&T ကိုညှို့နေတယ်ဆိုပြီး Times သတင်းစာနဲ့ထောင်လိုင်းရေးတာဝန်ရှိသူအများအပြားကပြောပါရယ်ခင်ဗျာ
။ Direct from Washington The Voice of America
တင်ငွေနဲ့နောက်ဆုံးသိရတဲ့သတင်းတွေကိုကိုအောင်နဲ့မမူဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ပထမအဦးဆုံးအနေနဲ့တော့နိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်ရေးနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။တိုင်းနာနဲ့လက်ကင်အဖွဲ့တွေနဲ့အစိုးရတို့ကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့စူးစမ်းခဲ့ကြပြီးမဲ့လည်းလောဆယ်မှာတော့အစိုးရနဲ့တိုင်းနာလက်နက်ကင်တစ်ဖွဲ့ချင်းအပြစ်ရက်ရေးစာချုပ်လက်မှတ်ရေးထိုးဖို့ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကအစိုးရကတိုင်းရင်းသားလက်နက်ကိုင်15ဖွဲ့ကိုသာဖိတ်စာတွေပေးပို့ခဲ့ပါတယ်။ဒါကြောင့်တမနာဦးသိန်းစိန်ပြောထားတဲ့ရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ရင်အလားလာဟာမိမ့်မိန်သွားပြီလို့တချို့ကသုံးသပ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင်
။အစိုးရရဲ့ညီညာရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့အစင့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဒီဩဂုတ်လ6ရက်နေ့က2ရက်ကြာရန်ကုန်မြို့မှာဆွေးနွေးညှိနှိုင်းသဘောတူနိုင်ခဲ့တာတွေရှိပေမဲ့အဖွဲ့အလုံးပါဝင်နိုင်မဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးဖို့ကိစ္စကိုတော့အစိုးရဘက်ကလက်မခံခဲ့ပါဘူး။အဲ့ဒီနောက်ပိုင်းမှာတော့တိုင်းသားလက်နက်ကိုင်တပွဲချင်းနဲ့အပြစ်ရရေးစာချုပ်လက်မှတ်ရေးထိုးသွားကြဖို့ဆိုပြီးတိုင်းသားလက်နက်ကိုင်15ဘွဲ့ကသာအစိုးရကဖိတ်စာတွေပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုလက်နက်ကိုင်တပွဲချင်းအလိုက်လက်မှတ်ရေးထိုးဖို့ဖိတ်ခေါ်ရတဲ့အကြောင်းကိုတော့MPC ငင်းငင်းစင်တာတာဝန်ရှိပုဂ္ဂိုလ်တူဖြစ်တဲ့ဦးလာမောင်ရွှေကရှင်းပြပါတယ
်ကျွန်တော်တို့အစိုးရကဘိုင်းနက်ထွက်လုပ်ထားတဲ့ဘိုင်းနက်ထွက်ကတော့နှစ်ဖက်ချင်းဆွေးနွေးတယ်အဲ့ဒါတပွဲချင်းတွေကအပြစ်ခတ်ရက်ထားတယ်နောက်ထပ်သဘောတူစာချုပ်တွေချုပ်တယ်ပြစ်ခနာပွဲအဲ့ဒီအပွဲတွေကိုတော့အရင်ဆုံးဖိတ်ကြားတဲ့အဖြစ်ပါပဲပတ်တပွဲချင်းကလည်းတာဝန်ယူတော့ဆွေးနွေးသဘောပါပဲကျွန်တော်တရားတော့ဆက်ဆွေးနွေးပိုင်ကိုလည်းလက်ဖွဲ့ထားတဲ့သဘောလို့ပဲကျွန်တော်နားလည်တယ်ဗျ
အစိုးရဘက်ကလမ်းဖွင့်ပေးထားတယ်ပြောနေပေမဲ့အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့ MNDAA ကိုးကန်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA လက်နက်ကင်၃ဖွဲ့ပေါင်းပြီးသူတို့အနေနဲ့အပြစ်ရရေးလက်မှတ်ထိုးဖို့ဆန္ဒရှိကြောင်းဒီလအစောပိုင်းမှာအစိုးရကိုစာရေးသားအကြောင်းကြားခဲ့တာကိုအစိုးရဘက်ကဘာမှအကြောင်းပြန်တာမျိုးမရှိဘူးလို့ TNLA တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ်
ဒီလားထဲမှာပေါ့နော်ဒီလားဩဂတ်လရနေ့ရက်စွဲနဲ့ကျွန်တော်ဒီတုံးဖက်ပေါ်မှာ statement တွေတော့ထုတ်ထားတယ်အပြည့်ရက်စရေးလက်မှတ်ထိုးဖို့တော့ပေါ့နော်ဒီအစိုးရဘက်ကကျွန်တော်ဖွဲ့ကဖိတ်ခေါ်ပါတယ်ဆိုမှကျွန်တော် statement တွေတော့ထုတ်ထားတယ်ခုတည်းတော့ဘာမှဟိုအကြောင်းပြန်လာတော့မရှိဘူးခင်ဗ
ျဒီလိုအခြေအနေတွေကြောင့်မြန်မာအစိုးရဟာတနင်္ဂနွေလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရက်စရေးလက်မှတ်ထိုးဖို့ဆန္ဒရှိဖို့မရဘူးဆိုတော့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်ဒီအချက်ကိုတော့ငင်းငင်းစင်တာဦးလာမောင်ရွှေကညင်းဆိုပါတယ
်မဟုတ်ပါဘူးဗျာဒါဟုတ်တဲ့ရှင်းလျောင်းလို့တက်မတော်ကတက်တဲ့ပေါင်းပေါင်းပြောဝင်ကူအောင်ဆိုတော့တက်တော်ကတောင်းကြည့်တဲ့ပေါင်းပေါင်းပြောတာစိတ်ကြံမှုဖြစ်ပါတယ်အဲ့ကျွန်တော်ရဲ့ဒီဘက်ကလက်ကဒီဘက်ကဘုရားဖြစ်ရှင်းဖို့ကတော့တိုင်းသူစုဒီဝဲရစပတ်ဖို့တို့တယ်အဲ့တော့ NCA ပထမဆုံးတော့ဒီ5ဘွဲ့တဲ့စကားတဲ့တမမီနဲ့ရှာပြီးစတော့ဘူးဆိုတဲ့ဟာသူရဲ့ policy တော့လေကျွန်내အဖွဲ့ပေါ်စကားပြောလို့ရှိသလိုကျွန်내အဖွဲ့ပေါ်ဆိုတော့အခြားသဘောတော့ရှိဘူးဆိုတော့အသေးသေးရှင်းကြတဲ့အတွက်အခုလည်းကျွန်တော်ကဒီလိုပဲပြန်ပြီးတော့ပြန်ပြပါတယ
်အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့အခုဖိတ်စာပို့ထားတယ်ဆိုတော့လက်နက်ကန်15ဘွဲ့နဲ့လက်မှတ်ရေးထိုးပြီးသွားရင်တော့တိုင်းရင်းသားတွေတောင်းဆိုထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ဦးလာမောင်ရွှေကပြောပေမဲ့ဘယ်တော့လဲဆိုတဲ့အချိန်ကာလကိုတော့ပြောသွားတာမျိုးမရှိပါဘူးအစိုးရဘက်ကအခုလို bilateral နှစ်ဖက်အပြန်အလှန်ညှိနှိုင်းထားပြီးသားလက်နက်ကင်အဖွဲ့15ဘွဲ့နဲ့ပဲလက်မှတ်ရေးထိုးဖို့ကြိုးစားတာဟာတနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရစဲရေးရဲ့အလားအလာဟာမိမ့်မိန်သွားတဲ့သဘောဖြစ်တယ်လို့ TNL တပ်ဖွဲ့ကမိုင်းအိုက်ကျော်ကသုံးသပ်ပါတယ်
။ဂျန်နယ်ဖွဲ့စင်ကာပူနဲ့ထိုးရင်လည်းကျွန်တော်တို့ဖတ်ကြနိုင်လို့ရှိရင်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးတော့မဆောင်ဘူးနော်။အခုပုံစံပြန်ကြည့်တော့လည်းဖွဲ့ချင်းစီထိုးသွားမယ်ဆိုလည်းခွဲလိုက်တူအဲ့မျိုးမြင်တာပေါ့နော်။အပြင်ကတော့တစ်ဖက်ချင်းတစ်ဖက်ချင်းဆိုခေါ်တော့လို့ရှိရင်တော့ဒီဖက်ကအဲ့လိုမျိုးနဲ့အာရော့တော့မယ်အာရော့တော့လို့ရှိရင်တော့ဒီတကယ်လို့ရှိနေပုံလားတော့ကန်တော့တော့လာရအောင်နော်
SD အဖွဲ့တွေကတိုင်းသားခေါင်းဆောင်တွေကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရသေးပဲဖြစ်ခဲ့ပါတယ်။တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေကတော့အပြစ်ရဆဲဖို့ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရမှသာအဓိပ္ပာယ်ရှိလိမ့်မယ်လို့သူတို့သဘောထားကိုအရင်ကတည်းကပြောဆိုထားပူပါတယ်ခင်ဗျာ။
ကိုငြံဝဲအောင်ပြပြသွားတာပါတဆက်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေထဲက KNU တို့ရဲ့သဘောထားအမြင်ကိုလည်းတင်ပြပေးပါစီရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်စာချုပ် NCA လက်မှတ်ရေးထိုးဖို့ KNU ခေါ်ကရင်အမျိုးသားအစည်းအရုံးအရေးပေါ်ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့ပြီးလို့အဖွဲ့ကောင်ဆောင်တွေကပြောပါတယ် KNU အနေနဲ့အပြစ်ရက်စာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်းပဲလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ဒီလက်မှတ်ရေးထိုးမှုဟာလည်း SD အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့တွေးဖီမှုမရှိဘူးလို့တိုင်းရင်းသားကောင်ဆောင်တွေကပြောပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါKNU ခေါ်ကရင်မျိုးရာစည်းရုံးကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အမြဲတမ်းဗဟိုကော်မတီ၅ချိန်မြောက်အရေးပေါ်စည်းဝေးကနေဆုံးဖြတ်ချက်ချခဲ့တယ်လို့အထွေထွေသွင်းမှုဘသူစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ SC နဲ့ UCGV ကနိုင်စီရလာတဲ့ရလာဖော်မှာဒီလိုပြစ်ခတ်ရဆဲသဘောတူစာချုပ်မှုကြောရရပါပြီနော်ဒီသဘောတူစာချုပ်မှုကြောကိုကျွန်တော်တို့ KNU မျိုးရာစည်းရုံးကလက်ခံတယ်နောက်ပြီးတော့ဒါကိုလည်းကျွန်တော်လက်မှတ်ရေးထိုးပြီးတခုရေးနေနေပေါ့လေဒါကျွန်တော် KNU အဖွဲ့အစည်းကလည်းလက်မှတ်ရေးထိုးပြီးတော့အကောင့်ထဲပေါ်သွားဘူးလို့တခြားလည်းကတော့လည်းအဖွဲ့အစည်းနဲ့အကောင့်ထဲပေါ်သွားဘူးလို့ကျွန်တော်တို့ဆုံးဖြတ်ပါတယ
် KNU နေနဲ့ဩဂုတ်လ14ရက်နေ့ကနေ15ရက်နေ့ထိကျင်းပပြုလုပ်တဲ့အရေးပေါ်ဘိုးကော်မတီစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါတိုင်းဒါလနဲ့ကိုင်တော်လန်ရေးဖွဲ့စည်းတွေရဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စရေးဆိုင်ရာအစီအမည်ညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ဖွဲ့ SD နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ရဲ့ကိုယ်ကျေမြောက်ညှိနှိုင်းစည်းဝေးကနေရရှိလာတဲ့ရလဒ်တွေကို KNU အနေနဲ့သဘောတူလက်ခံတယ်လို့လဲဆိုပါတယ် KNU အနေနဲ့အပြစ်ရစာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်းပဲလက်မှတ်ရေးထိုးသွားမှာဖြစ်ပြီးလက်မှတ်မရေးထိုးနိုင်တဲ့တိုင်းဒါလနဲ့ကိုင်ဖွဲ့စည်းတွေလည်းအစစ်အစစ်ပါဝင်နိုင်ဖို့ကြိုးပမ်းသွားမယ်လို့အထွေထွေသွင်းမှုဘသူစောကွယ်သူဝင်းကအခုလိုဆွဲပြောပါဗျာ
ကျွန်တော်တို့ SD ရဲ့နောက်ဆုံးစီးပွဲမှာအခုဒီလိုပြစ်ခတ်ရဆဲသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့ကလုံးပါဝင်ရမယ့်ကိစ္စအပေါ်မှာတက်ကကနေတော့ဆိုရရဲ့တက်ကနေလက်ခံမခံတဲ့နေထားပေါ်မှာကျွန်တော်တို့ကဒါကိုဒီလိုအကုန်လုံးပါဝင်မှုနဲ့ရတည်မလားနှမလေကျွန်တော်တို့ကအခုလက်ရှိကုန်လုံးပါဝင်မှုကိုအတိမကံပဲနဲ့လက်မရေးထိုးပြီးတော့ပေါ့ကုန်လုံးပါဝင်လာနိုင်တဲ့အစစ်စစ်ပါဝင်နိုင်တဲ့အလေးထားနဲ့ဆက်သွားမလားဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ကလက်မရေးထိုးမယ်နောက်ပြီးတော့လက်မရေးထိုးနိုင်တဲ့ဖွဲ့တွေဒီလိုအစစ်စစ်ပါဝင်နိုင်ဖို့တည်းဝန်ဝဆောင်ရမယ်ဆိုတဲ့ဘောထံတုံ့ပြန်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတ
ယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်ဓမ္မရဦးသိန်းစိန်ကနေတိုင်းဒါစီမီညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SC ဖွဲ့ဝင်တွေကိုဩဂုတ်လ12ရက်နေ့မှာဖိတ်ခေါ်ခဲ့ပါတယ်။တိုင်းရင်းသားဖွဲ့တွေအနေနဲ့25ရက်နေ့နောက်ပိုင်းမှာမှအတွေ့ဖြစ်မယ်လို့ဘသူစောကွယ်ထူးဝင်းကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရကိုယ်စားလှယ်တွေကြားလုံချုံရေးပိုင်းဆိုင်ရာပြန်လည်ပေါင်းစည်းရေး TTR လုပ်ငန်းစဉ်ပိုင်းမှာတမတော်နဲ့အမြင်ကွဲလှမှုတွေရှိနေပါသေးတယ်။လုံချုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်အတွက်ရှေ့ဆက်ဆွေးနွေးညှိနှိုင်းသွားရမယ်လို့လဲ KNU ထူထူတွင်းမှုဘဒူစောကွယ်သူဝင်းကပြောပါတယ်အခုလို KNU ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဆုံးမြတ်တာဟာ SD ဖွဲ့ရဲ့ဆုံးမြတ်ချက်နဲ့တူပြီမှုမရှိဘူးလို့ UNFC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများ Federal Council ရဲ့ခေါင်းဆောင်သူဖြစ်သူဘူမူကြီးခေါ်ဥက္ကာကအခုလို့ပြောပါတယ်
ကျွန်တော်အမြင်ကတော့မတွေးဖြစ်ဘူးဗျ။ဖုံးမယ်ဆိုတော့တကွက်ချင်းဆုံးဖြတ်တယ်။ဘာတိုးတဲ့ချိန်မှာ15ဘွဲ့ထုံးမှာ15ဘွဲ့ကဖိတ်ပါရတာပြီးသားဘွဲ့တွေကတကွက်ချင်းဆုံးဖြတ်တယ်။သွားတဲ့အချိန်ကျတော့15ဘွဲ့မျက်နှာဆုံးပြီးထုံးမှာ။အားလုံးဖိုက်ကြတာ15ဘွဲ့တော့15ဘွဲ့တစ်လုံးထုံးနေတယ်။ကြာရင်တော့မှဝနဲ့မင်္ဂလာကြမှာ 100% inclusive ကတော့မလွယ်သေးဘူးလို့ဆိုတယ်ဗျ။အကြောင်းမျိုးမျိုးကြောင့်မလွယ်တော့သူကပြီးမှပြည့်ရသားနဲ့မထိုးတဲ့အဖွဲ့ရှိတယ်လို့အဖေမအဖေညမခံလို့မထိုးတဲ့အဖွဲ့လည်းရှိတယ်။တချို့အဖွဲ့တွေကတော့ဒီ qualify မဖြစ်လို့မထိုးတာလည်းရှိတယ
်။ဩဂုတ်လ9ရက်နေ့မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြေမြောက်စွေးနွေးပွဲတွင်ဇာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကျန်ဇာချုပ်ပါအချက်တွေအလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်။လက်ရှိအခြေအနေမှာတော့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွဲမှာခေါင်းဆောင်ပြောင်းလဲဖြစ်ပေါ်နေပြီးပါတီဥက္ကဋ္ဌဦးသူရဆွေမန်းပါဝင်ပါတီကောင်းဆောင်တို့ချုပ်ကိုအနာပေးရတဲ့ချိန်နဲ့လဲတိုက်ဆိုင်နေပါတယ်။အခုလိုဆိုရပိုင်းအာဏာလွန်ဆွဲနေတဲ့အနေအထားမျိုးတွေးနေရပေမဲ့လို့တိုင်းရင်းသားဖွဲ့တွေနဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးရေးလုပ်ငန်းစဉ်တွေမတိခိုက်နိုင်ဘူးလို့ UNSC ဖွဲ့ကောင်းဆောင်ဘူမူကြီးခေါက္ကာကအခုလိုဆက်ပြောပါတယ်။
က
ကျွန်တော်တို့နဲ့တောက်လျှောက်စကားပြောနေတာသမ္မတဥသိမ်းဆိုင်ဒီကဲအစိုးရဖြစ်တယ်တမတော်ဖြစ်တယ်ဒီတမတော်နဲ့အစိုးရကအခုချိန်ထိတော့ခိုင်မာနေတဲ့အသဘောရှိတယ်တို့ပါတီတွင်အရေးခင်းကတော့ဒါပါတီတစ်ခုအတွင်းပေါ့အင်အားစုတစ်ခုအတွင်းတွင်ကြီးဖြစ်တယ်ဒါကျွန်တော်တို့မပြောကြဘူးကျွန်တော်တို့နဲ့အလုပ်လုပ်နေတဲ့ကျွန်တော်တို့နဲ့ညှိနှိုင်းနေတဲ့ဆောင်ရွက်နေတဲ့တွင်းတွင်းနေတဲ့ရှေ့လုံငန်းတွေနဲ့ချနေတယ်အဲ့ဒီလိုလုပ်နေတဲ့အင်အားစုပေါ့ဆိုရအင်အားစုနဲ့တမတော်အင်အားစုကငကိုအတိုင်းရှိနေတယ်ဒါဆိုတော့ကျွန်တော်တို့ကတော့ကြီးကျယ်ပြောင်းလဲမယ်ဖြိခိုက်မယ်ရွေးရှားမယ်အခုခုဖြစ်မယ်လို့တော့လုံးဝမထင်ဘူ
းတိုင်းဒါလက်နက်ကန်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တို့ပါဝင်တဲ့ SC ဖွဲ့ထဲမှာ MCA လက်မှတ်ရည်သူဖို့အစိုးရဘက်ကနေလက်မခံနိုင်တဲ့အဖွဲ့တွေရှိနေတဲ့အတွက် SC ကုစလေဖွဲ့တွေကနေဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်
ကိုနိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုတော့အာဏာရပါတီခေါင်းဆောင်ပိုင်းအပြောင်းလဲနောက်ဆက်တွဲအခြေအနေကိုတင်ပြမှာဖြစ်ပါတယ်ရှင်အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းကခေါင်းဆောင်မှုအပြောင်းလဲတွေကြောင့်မကြသေးခင်ရက်ပိုင်းအတွင်းခေတ္တခဏရက်ဆိုင်ခံခဲ့ရတယ်ပါတီအပေါ်ဖြစ်တဲ့ပြည်ထောင်စုနေစဉ်သတင်းစာနဲ့ဂျာနယ်ကိုအမိပြောင်းပြီးပြန်လည်ထုတ်ဝေသွားဖို့ရှိကြောင်းတာဝန်ခံအက်ဒီတာတူကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားရမှာအင်ဂျင်နီယာအကြောင်းဆောင်ဆက်ပြီးတင်ပြမှာပါရှင
်သူတို့ဥရွှေမန်းပါတီဥက္ကဋ္ဌရာထူးရှိနေချိန်မှာထုတ်ဝေခဲ့တဲ့ပြည်ထောင်စုနေစဉ်သတင်းစာနဲ့ဂျာနယ်ကိုသူ့ကိုဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်တဲ့နေ့ဩဂုတ်လ23ရက်နေ့မှာပဲရက်ဆိုင်လိုက်ပြီဖြစ်တယ်လို့ပြည်ထောင်စုနေစဉ်သတင်းစာရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြခဲ့တာပါဒီပေါ်မှာဝေဖန်မှုအများအပြားထွက်ပေါ်လာခဲ့ပြီးတဲ့နောက်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့သတင်းမီဒီယာလုပ်ငန်းတွေကိုအရင်သူရဥရွှေမန်းလက်ထက်ကလို့မဟုတ်ပဲအုပ်ချုပ်ရေးဆိုင်ရာအပြောင်းလဲတွေနဲ့ပြန်ပြီးစတင်သွားမှာဖြစ်တယ်လို့ပါတီအထက်ပိုင်းကသူတို့စီကိုအကြောင်းကြားစာပို့ခဲ့ကြောင်းပြည်ထောင်စုနေစဉ်သတင်းစာအုပ်ချုပ်မှုအက်ဒီတာဒေါ်ရမင်းက VOA ကိုပြောပါတယ်။ဒီ
22ရက်နေ့မှာသူပါတီကိုယ်စားလှယ်ကြိုးတော်ဝဲလုပ်တယ်နော်။ကြိုးတော်ဝဲလုပ်ပြီးရဲ့အဲ့ဒီညမှာတော့အဲ့အကောင်လုံးတည်မိသားအတိုင်းပဲပေါ့နော်အဲ့လိုကိစ္စတွေဖြစ်ဖြစ်ဟောသက်သုံးရက်နေ့မှာကျမတို့ကိုပြန်တိုင်းဝင်ကြီးဌာနကနေပြီးတော့မှအကြောင်းကြားတယ်ပေါ့အစီအစဉ်တစ်ခုလာတက်ဖို့ကျမတို့ရုံးကနေပြီးတော့မှဖုန်းလိုက်ရာကြည့်အစီအစဉ်ကတက်တယ်အဲ့ဒီအစီအစဉ်မှာတော့ပါတီအနေနဲ့ပြန်တိုင်းကိုအကြောင်းကြားလာတယ်ခဏတော့သတင်းစာကိုထုတ်ဝေသတင်းစာပါတီအနေနဲ့ကကျမတို့ဒီမှာပြည်တော်စုနေစဉ်နဲ့တတိယဆိုပြီးတော့မီဒီယာနှစ်ခုရှိပါမယ်။တလီတာကဂျာနယ်မှာပြောင်းလဲနေစရာလေးစဉ်ဆုံးသတင်းစာ။အဲ့ဒီနှစ်ခုကိုထုတ်ဝေတာရဆိုင်ထားမယ်ပေါ့။အဲ့ဒီကိုအကြောင်းကြားလာတာပဲကျွန်တော်တို့သိတယ်။အဲ့ဒီရက်မှာပေါ့နော်23ရက်နေ့မှာ။အဲ့တော့အခုနောက်ရက်ကျွန်တော်တို့24ရက်နေ့လယ်ပိုင်းမှာတော့ပါတီကနေဒီသတင်းဌာနဘက်ကိုကင်တွယ်မဲ့ဒီကြီးရနေပြီးတော့မှဒီတောင်းလဲနေစဉ်သတင်းစာကိုနာမည်ပြောင်းပြီးတော့ထုတ်မယ်။အရင်လူတွေနဲ့ပဲအရင်လားစာအတိုင်းအဲ့တော့ဘာတူမကြည့်အကြောင်းပြန်ဖို့တော့နေပါတယ်အဲ့တော့ကျမတို့အခုဝန်ထမ်းတွေနဲ့တိုင်ပင်ပြီးတော့တော့ကျမတို့ဒီရောင်သဘောတူကြအောင်တော့အကြောင်းပြန်ထားပါတယ
်နာမည်ဘာကြောင့်ပြောင်းရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်အရင်ကတော့ပါတီဥက္ကဋ္ဌဖြစ်တဲ့သူရဥရွှေမန်းကိုယ်တိုင်ပြည်ထောင်စုနေစဉ်သတင်းစာကိုဦးစီးကြီးကြပ်ခဲ့တာနဲ့ပတ်သက်ပြီးဒေါ်ရမင်းကအခုလိုပြောပြပါတယ
်ကျမတို့ဥက္ကဋ္ဌကြီးကလည်းအများပါတီရဲ့မူဝါဒနဲ့ပဲသွားတာပါသူတူတဲ့သဘောထားနဲ့တော့ဆောင်ရွက်တာမဟုတ်ပါဘူးပါတီ CEC တို့ဟာမျိုးနဲ့အများနဲ့စီဝေးထိုင်ပြီးတော့ပဲဆောင်ရွက်တာမျိုးပဲတွေ့ပါတယ်
အခုလိုသူရဥရွှေမန်းကိုပါတီရဲ့ဥက္ကဋ္ဌရာထူးကနေထုတ်လိုက်ပြီးတဲ့နောက်သူနဲ့နှီးဆက်တဲ့ပါတီရဲ့သတင်းမီဒီယာထုတ်ဝေမှုလုပ်ငန်းတွေကိုပါအပြောင်းအလဲလုပ်ခဲ့တယ်လို့တာဖြစ်သူဦးတိုးနိုင်မန်းဦးစီးနေတဲ့ Cherry FM Radio အတန်လွှင့်လုပ်ငန်းကိုလည်းရပ်ဆိုင်ဖို့ပြန်ကြားရေးဝန်ကြီးဌာနကမနေ့ကဖိအားပေးပြောဆိုခဲ့ပါတယ်။ဒါကြောင့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌရာထူးဆက်ပြီးရှိနေသူတဦးအနေနဲ့သူ့ရဲ့အခြားလွှတ်တော်ဆိုင်ရာတာဝန်တွေမှာရောဘလို့ထိခိုက်မှုတွေရှိနိုင်ပါသလဲ။တရားလွှတ်တော်ရှေ့နေဥကိုနီကိုမေးကြည့်တော့
လက်ရှိ2008ဖွဲ့စည်းပုံအခြေအနေဥပဒေအရတော့ရေတော့တင်မြောက်ခတ်ထားတဲ့ຢာလူမျိုးဖြစ်တဲ့အတွက်ဒီຢာလူကနေကတော့လက်လက်ဘူးဖယ်ရှားလို့ရမှာမဟုတ်ဘူးအထူးသဖြင့်အုပ်ချုပ်ရေးဘက်ကပေါ့တော့ဒီသမ္မတဘက်ကနေပြီးတော့အဲသမ္မတအနာကိုတုံးပြီးတော့ဖယ်ရှားဖို့တော့ဖွဲ့စည်းပုံအခြေအနေဥပဒေအရမရဘူးအဲ့တော့အရပါဖြစ်တဲ့ဆိုရင်တော့ဒီစဲဖွဲ့စည်းပုံအခြေအနေဥပဒေနဲ့ဒီလေဥပဒေကိုစတင်ပြီးတော့လုပ်တဲ့သဘောဖြစ်ပါလိမ့်မယ်။ဒါကြောင့်လွယ်လွယ်ကူကူတော့ဖယ်ရှားလို့ရမယ်လို့မထင်ပါဘူးခင်ဗျ။
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီလွတ်တော်ဆိုင်ရာဥပဒေတွေအရပေါ့နော်။ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကနေဖယ်ရှားနိုင်တဲ့နည်းလမ်းတွေရောရှိနိုင်သလားရှင
်။ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကဖယ်ကြည့်ရင်ဖယ်လို့ရတယ်။ဒါပေမဲ့ဘယ်လိုဖယ်ရမလို့ဆိုရင်ပြည်သူ့လွတ်တော်အမတ်ငွေဖယ်နဲ့900ခိုင်တုံးကနေပြီးတော့အဆူတင်ရမယ်။ အဲ့လိုဆိုတရားတော့ဆိုတော့ဒီလိုတော့ဆရာဦးမြေပုံမှာ19မှာပါတဲ့အချက်၄ချက်ကတစ်ချက်ချက်နဲ့ဆွဆွရမယ်အဲ့ဒါဘာလို့ဆိုတော့ပထမအချက်ကနိုင်ငံတော်အပေါ်မှာဒုသက်စာပြတ်တယ်ပေါ့လေသက်စာဖောက်တယ်ခွေးဘုံချင်အုပ်ရုံမလိုက်တာဟုတ်အဲ့တော့အရေးလိုက်ကပြည့်ရင်းနဲ့အဲ့တော့လို့ရှိရင်လည်းပြည့်ရတဲ့တော့မထပ်ဆောင်ဘူးအဲ့ဒီအချက်လေးတခုခုကိုအကြောင်းပြလို့သူ့ဆွဆွဲရလို့တော့ပန်းဆက်ကားရတယ်မှာလက်မထိုးပြီးတော့သူ့ကိုအဲအစိုးတင်ရမယ်ဘုသီတင်ရမယ်ဆိုဒုတိယဥက္ကဋ္ဌတင်ရမယ်အဲအဲ့ဒါမှတင်ရင်ဒုတိယဥက္ကဋ္ဌကလို့တော့ဒီလိုကျက်ပါနေတဲ့အချိန်ဆိုတော့တခါလေလို့တော့အကြံတဲမှာဒါကိုထည့်မယ်ဆွေးနွေးမယ်ဆွေးနွေးပြီးလို့ရှိရင်ဆုံးဖြတ်ချက်ချတယ
်အခုလာမယ့်ဩဂုတ်လ18ရက်အင်္ဂါနေ့မှာတည်သူလွတ်တော်အစည်းအဝေးပြန်လည်ကျင်းပတော့မှာဖြစ်ပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရသူရဥရွှေမန်းရဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတက်တန်းဟာ2015နိုဝင်ဘာလရွေးကောက်ပွဲအပြီးဖြစ်လာမဲ့လွှတ်တော်အသစ်ရဲ့အစည်းအဝေးစတင်ခေါ်ယူမဲ့ကာလ2016ခုနှစ်ဇန်နဝါရီလအထိဆက်ပြီးရှိနေဆဲဖြစ်ပါရဲ့ရှင
်အနာယဘီခံဖြိုးပါတီတွင်မှထိတ်တန်းကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါ်ပေါက်ခဲ့ပါတယ်ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါ်ပေါက်ခဲ့တဲ့ဘီခံဖြိုးပါတီတွင်ကအာနာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အားတာချက်ဖြစ်လာနိုင်မှာလားဒါမှမဟုတ်အာနာကိုပိုစုစည်းထားတဲ့အာနာယပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုဒိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ငါနဲ့ညတိုင်းရင်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။ VOA ကနေတင်းကုနေနေ့တင်းတွေကိုဆက်လက်တင်ဆက်ပေးနေပါဗျ။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတင်းချင်းချုပ်ကိုကိုအောင်ကတလက်အကျညာပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံအရှေ့ဘက်ပါပူဝါဒေသအတွင်းလူ54ဦးလိုက်ပါသွားတဲ့ခီးတဲ့ရင်လေးစီးဟာလေကြောင်းပြတ်တမ်းမှုထိန်းချုပ်ရေးစင်တာနဲ့အဆက်သွယ်ပြတ်သွားပြီးပျောက်ဆုံးနေပါတယ်။ပပူဝါဒေတာမြို့တော်ဂျရာပူရကစန်တနီလေးစိတ်ကနေပြန်တက်သွားပြီးနာယူဝက်အကြာမှာထရီဂါနာလေးချောင်းလိုင်းကလေးရင်ဒီကနေ့ပျောက်ဆုံးသွားတာဖြစ်ပါတယ်။ဒီလေးရင်ဟာပပူဝါဒေတာရဲကအောက်ဆီဘီလ်မြို့ကိုဥတည်ပြန်တန်းခဲ့တာပါ။တရုတ်စိတ်ကမ်းမြို့တီအန်ဂျန်ကကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ခဲ့တဲ့ကုန်တူလောင်ယုံထဲမှာအစိတ်အသင့်ဓာတုတန်ခွေဆိုဒီယမ်ဆိုင်ယာနိုက်တွေတူလောင်ထားတယ်လို့တရုတ်နိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်။ဆိုဒီယမ်ဆိုင်ယာနိုက်တန်ချိန်တရာကျော်ကိုပောက်ကွဲမှုဖြစ်တဲ့နေမြေတွင်းကနေရာနှစ်ခုမှာတူလောင်ထားတာဖြစ်တယ်လို့ဘေကျင်းစစ်ဒေသပြည်သူ့လွတ်မြောက်ရေးတပ်မတော်အကြီးအကဲရှီလူစီကဒီကနေ့မှပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံကလူဦးရေထူထပ်တဲ့ပန်ဂျက်ပြည်နယ်ပြည်ထရေးဝန်ကြီးကအသေးခံဘုံးကွက်တိုက်ခိုက်မှုကြောင့်သေဆုံးသွားပါတယ်။ဒီကနေ့သေဆုံးသူ12ဦးထဲမှာဝန်ကြီးရှူဂျာခန်ဇာဒါလည်းပါဝင်တယ်လို့ပန်ဂျက်ပြည်နယ်အစိုးရကျန်းမာရေးအကြံပေးအရာရှိဆာအစ်အယ်လာဟီကပြည်နယ်ရုံးမြင့်တန်ကြားဌာနကိုပြောကြားခဲ့ပါတယ်။ဘုံးကွက်တိုက်ခိုက်မှုကြောင့်လူ12ဦးသေဆုံးသွားပြီးနောက်ထပ်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ကေဇေးကြီးလှုပ်သားတွေကပြောဆိုပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကွန်မင်းဖြစ်ပါတယ်။ကျမနံလပိုင်ပါ။ VOA American အတန်ရဲ့9နာရီမှဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နှစ်တို့ကနေဖမ်းယူနာဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေ။ပြေကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.